မေရိကန်သမ္မတရွေးကောက်တင်မြှောက်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေအရလှုပ်ဆောင်မယ်နောက်ဆုံးစင်ကိုလာမယ့်ဗုဒ္ဓဟူးနေ့ဇန်နဝါရီ6ရက်နေ့မှာပုံမှန်အတိုင်းအခမ်းအနားနဲ့လှုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့တရားရုံးတွေကပယ်ချထားတဲ့မဲမတမာမှုဆန်ရဆွဲချက်တွေကြောင့်ဒီပေါ်မှာပြင်ပကနေလဲစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါဗျ။ VOA သတင်းတော် Steve Reddish သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဂျိုးဘိုက်ဒန်ဟာသူအမေရိကန်သမ္မတအဖြစ်နဲ့ကျန်းသက်စာကျင်းဆိုမဲ့လမ်းကြောင်းမှာနောက်ဘာဖြစ်မလဲဆိုတာကိုသိနေပါတယ်။ဘာကြောင့်လဲဆိုတော့အရင်ကလည်းသူနှစ်ကြိမ်ကြုံထားတာကြောင့်ပါ။ပထမတစ်ကြိမ်တုန်းကတော့2013ဇန်နဝါရီကဖြစ်ပါတယ်။နောက်တစ်ကြိမ်ကတော့နောက်၄နှစ်ကြာ2019ဇန်နဝါရီ6ရက်နေ့မှာပါ။ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့ဒုသမ္မတရဲ့လုပ်ပိုင်ခွင့်အာဏာအတိုင်းကွန်ဂရက်လွှတ်တော်နေရရဲ့သဘာဝတိအဖြစ်နဲ့ပြည်နယ်90ကချိတ်ပိတ်ပြီးပေးပို့လိုက်တဲ့ကော်မရှင်မဲတွေကိုဖွင့်ပြီးတော့ရည်တွယ်ရတာဖြစ်ပါတယ်
။ Donald Trump of New York has received
New York ပြည်နယ်က Donald Trump ကအမေရိကန်သမ္မတနေရာအတွက်ကိုယ်စားလှယ်မဲ304မဲရရှိပါတယ
်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြင်ဆင်ချက်အမှတ်7မှာတော့လက်ရှိဒုသမ္မတရဲ့တာဝန်တွေကိုဖော်ပြထားပါတယ်။အမေရိကန်ထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်ပူးတွဲရှိနေချိန်မှာအထက်လွှတ်တော်ရဲ့သဘာဝတိဖြစ်တဲ့ဒုသမအနေနဲ့ကိုယ်စားလှယ်မဲတွေအလုံးကိုဖွင့်ပြီးတော့ရည်တွယ်ရတာဖြစ်ပါတယ်။ဒါတွေကိုပဲအချိန်မှာဘလို့လုပ်မယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကိုရဥပဒေအခန်း3ပုံမှန်ကွယ်15ကွန်ဂရက်လွှတ်တော်မှာကိုယ်စားလှယ်မဲတွေကိုရည်တွယ်ခြင်းဆိုပြီးတော့ဖော်ပြထားပါတယ်။ဒီဥပဒေက1889ခုနှစ်ကတည်းကရှိလာခဲ့တာဖြစ်ပြီးတော့1948ခုနှစ်မှာတော့ပြင်ဆင်ပြီးတော့စနစ်ကျစီစဉ်ပေါင်းစုထားတာပါ။ဒီဥပဒေအရတော့ဇန်နဝါရီ6ရက်နေ့နေ့လယ်တနားရီမှာအထက်လွှတ်တော်ရဲ့ဥက္ကဋ္ဌကကွန်ဂရက်လွှတ်တော်နှစ်ရက်ကိုသဘာဝတိဖြစ်ဦးဆောင်ကျင်းပပြီးပြည်내90ကကိုယ်စားလှယ်မဲတွေကိုချိတ်ပိတ်ထားတဲ့စာရိုက်တွေကိုဖွင့်ပြီးတော့အခရာစဉ်အလိုက်ရည်တွက်သွားဖို့ဖြစ်ပါတယ်။ဒီဥပဒေပုံမှန်ရဲ့အပိုင်ခွဲ15ရာတော့အမတ်တွေအနေနဲ့ပြည်내တစ်ခုချင်းစီရဲ့မဲရည်တွက်မှုကိုကန့်ကွက်ဖို့ခွင့်ရရမှာဖြစ်ပါတယ်။တကယ်လို့ကန့်ကွက်မယ်ဆိုရင်စာရေးသားပြီးကန့်ကွက်မှာဖြစ်ပြီးတော့အ ਨੇ ဆုံးတော့ထက်လွှတ်တော်အမတ်တယောက်နဲ့အောက်လွှတ်တော်အမတ်တယောက်တို့လက်မှတ်ထိုးရမှာဖြစ်ပါတယ
် Is the objection in writing
ဒီကန့်ကွက်မှုကစာရေးကန့်ကွက်တာလားပြီးတော့အောက်လွှတ်တော်အမတ်နဲ့ထက်လွှတ်တော်အမတ်တွေကရောလက်မှတ်ထိုးထားပါလား
Mr. President Mr. President Mr. President စာရေးကန့်ကွက်တာဖြစ်ပါတယ်အောက်လွှတ်တော်အမတ်ကလက်မှတ်ထိုးထားပါတယ်ထက်လွှတ်တော်အမတ်ကတော့
not yet by a member of the United States In that case the objection
ဒါဆိုရင်ဒီကန့်ကွက်မှုထမမြောက်ပါဘူး
2005ခုနှစ်တုန်းကတော့သတ်မှတ်ချက်နဲ့ကိုင်းညီမှုရှိတဲ့အတွက်ကော်မရှင်မဲရည်တွက်မှုကိုယာယီရဆိုင်ခဲ့ပြီးတော့ဒါဟာသမိုင်းတစ်လျှောက်မှာဒုတိယချိန်မျိုးရဆိုင်ခဲ့တာဖြစ်ပါတယ
်။ဒီကံကွက်မှုကိုအထက်လွှတ်တော်အမတ်ကသတ်မှတ်ထိုးပြီးပါလား
။ဒီကံကွက်လာကိုအထက်လွှတ်တော်အမတ်ကသတ်မှတ်ထိုးထားပါလား။
An objection presented in writing
ဒါကစာရေးကံကွက်တာဖြစ်ပြီးအောက်လွှတ်တော်နဲ့အထက်လွှတ်တော်အမတ်ကအလုံးကလည်းလက်မှတ်ထိုးထားတဲ့အတွက်ဒါဟာအမေရိကန်ပြည်ထောင်စုကိုယ်တော်ဥပဒေChapter 1 of Title 3 United States Code
အဲ့လိုဆိုရင်လွှတ်တော်နေရာစလုံးဟာသူတို့ရဲ့သက်ဆိုင်ရာလွှတ်တော်အသီးသီးကိုပြန်သွားကြပြီးတော့နှစ်နာရီထက်မပိုဘဲအခြေတင်ဆွေးနွေးကြပြီးကံကောက်မှုနဲ့ပတ်သက်ပြီးတော့မဲခွဲကြတာဖြစ်ပါတယ
် They cheated and they rigged our presidential election
ကျွန်တော်ရဲ့သမ္မတရွေးကောက်ပွဲကိုသူတို့လိမ်ညာပြီးတော့မဲမတမာမှုတွေလုပ်ခဲ့ပါတယ
်မဲခိုးတယ်လို့သက်သေထောက်ထားခိုင်းခိုင်းမာမာမရှိဘဲသမ္မတထရမ့်ကပြောနေချိန်မှာပဲဒီကော်မရှင်မဲရည်တွက်မှုကိုသဘာဝတိဖြစ်လောက်အောင်မှာကသူ့ရဲ့ဒုသမဖြစ်ပါတယ်။ကော်မရှင်မဲရည်တွက်မှုအရတော့2020သမရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတယ်လို့ကြေညာထားတာဖြစ်ပါတယ်။လာမယ့်ဗုဒ္ဓဟူးနေ့မှာလုပ်မယ့်မဲရည်တွက်မှုကိုတော်တော်တစ်ခုစီကအ ਨੇ စုံအမတ်တယောက်စီကကန့်ကွက်ဖို့ပြင်ဆင်နေပြီးတော့အယ်လ်ဘားမားပြည်နယ်ရီပပ်ဘလစ်ကန်အောက်လွှတ်တော်အမတ်မိုဘရုတ်စ်နဲ့မစ်ဇူရီပြည်နယ်ကအထက်လွှတ်တော်အမတ်ဂျော့ချ်ဟော်လီတို့ကသူတို့အနေနဲ့ကန့်ကွက်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။အလုပ်တော်မှာတော့ဒီမိုကရက်တွေကလူများစုဖြစ်တာကြောင့်ဒီကန့်ကွက်မှုဆိုကရှုံးနိမ့်မှုအလားအလာများနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ 200,000 deaths